မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်ဇက်ရခိုင်ပြည်နယ်မောင်တော်မြို့နယ်ကအနေကြဆောင်တပ်ဖွဲ့စခန်းတွေကိုအောက်တိုဘာလ6ရက်နေ့မနေ့တနာရီခန့်မှာလာရောက်ပစ်ခတ်တာကြောင့်တိုက်စုံးမှုတွေရှိတယ်လို့ဆိုပါတယ်။ဒီအတွက်ဒေသအတွင်းညမထွက်ရအမိတ်ကိုပါထုတ်ပြန်လိုက်တယ်လို့လည်းသိရပါတယ်။ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတော့အမတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်မောင်တော်မြို့မှာရှိတဲ့နေကြဆောင်တပ်ဌာနချုပ်ဖြစ်တဲ့ကြီးကန်းပြည်ဌာနချုပ်နဲ့ကိုရံကောင်ငခုရစခန်းနေရာ၃ခုကိုအမိမသိလက်နက်ကင်တပ်ဖွဲ့တွေကမနေ့အစောကြီးတနာရီလောက်မှာဝင်ရောက်ပစ်ခတ်မှုတွေဖြစ်ခဲ့တာကြောင့်စီအပြောက်တွေရှိခဲ့ကြောင်းမောင်တော်မြို့ကတော့အလောင်းတွေရောက်ရှိလာပြီဖြစ်တယ်ဆိုပြီးရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကအခုလိုပြောပြပါတယ
်။ဘာလို့လဲတဲ့ဆိုရင်ဒီမှာဒီအလောင်းကိုလောက်နေကိုလောက်ရောက်တယ်လားဒီနေကြဆောင်တပ်ကိုလည်းဖြစ်တာဒီနေကြဆောင်တပ်ကအလားလောက်ပြီးတော့ဒီဘက်ကဒီမွတ်စလင်ရောဟာနှလောင်းမွတ်စလင်ရောဟာနှလောင်းဟာသူတို့အချက်ချင်းကိုတက်ပလက်တာဆံမောင်တော့ပဲရောက်ကြပြေးလာကြတာပေါ့အဲလက်လက်က60နဲ့ပုံးလက်ပါသွားရင်ကဘာတော့ရော်တယ်မှာဘောနော်အဲရှိရော်တယ်မှာလုံချုံစောင့်ရှင်းမရှိသိနေတယ်။အဲကျွန်တော်ဗမာကလောက်နေပါပဲတော့ဘော။လုံချုံရဲ့ရှင်နေကမကောင်းဘူး။ကျွန်တော်တည်တဲ့နေသားတွေမှာကြတော့လုံချုံရဲ့လုံးဝမရှိသိနေတယ်။ဒီနေ့ညာ6နာရီကနေမထွက်အောင်မချလို့ပြန်ထုတ်တယ်
မောင်တော်မြို့နယ်ရဲစခန်းကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့တဦးထိခိုက်တယ်ဆိုတဲ့သတင်းကိုသာသိရှိရကြောင်းအတိမပြုတ်နိုင်သေးဘူးဆိုပြီးအခုလိုပြောပါတယ်။
ကျွန်တော်ဘာလို့လဲဆိုတော့မြေရောအပြည့်အစုံကြည့်ရတယ်အဲ့လိုပြပါတယ်ဒီကျောင်းမလို့ကျောင်းမလို့ရှိနေကြပါလေကျွန်တော်အပြည့်အစုံမပြရဘူ
းအခုလိုပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့ကစီပင်ဝင်ကြီးဦးမြောင်ကတော့အခုလိုပြောပြခဲ့ပါတယ
်ဟုတ်ကဲ့ငခုရနဲ့ဟိုအန်ကမတိရဘူးဒီကြီးကမြင်ရတော့ကျွန်တော်တို့တင်းရတော့တိတယ်ပေါ့နော်အကြီးကမြင်မှာတော့ရေတာရေတာဖွေရနေပြီးတော့9ရောက်ပြီးဆုံးသွားတာပေါ့အဲဒီတိတ်သွားလေဆိုရင်နေရာချင်းနေဆိုတဲ့အနေထားမှာအခုကတော့တတ်မတော်မြန်မာနိုင်ငံရေတာဖွေကိုပေါင်းစပ်ပြီးတော့လေအဲဒီမှာနေပြီးချင်းလေးလုံနေတာတော့ရှိတာပေါ့နော်
ရခိုင်ပြည်နယ်အတွင်းမှာအခုလိုမျိုးပြစ်ခတ်မှုတွေမကြာခဏဖြစ်ပွားခဲ့ပြီးပြီးခဲ့တဲ့နှစ်မေလ18ရက်နေ့ကတော့မောင်တော်မြို့နယ်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ဖြစ်တဲ့မိုင်းတိုင်50နှစ်ဆိုတဲ့နေရာမှာရိုဟင်ဂျာသွေးစည်းညီညွတ်ရေးအဖွဲ့ RSO အဖွဲ့လိုယူဆရတဲ့တပ်ဖွဲ့အင်အား50လောက်နဲ့မြန်မာနယ်ခြားဆောင်တပ်ဖွဲ့တွေတိုက်ခိုက်မှုဖြစ်ပွားခဲ့မှုပါတယ်ဒီအတွက်မြန်မာဘက်ကနယ်ခြားဆောင်တပ်ဖွဲ့မှာတာဝန်ယူခဲ့တဲ့ရဲဝန်ထမ်း၄ဦးသေဆုံးခဲ့ပြီးတဦးတန်ရာရရှိခဲ့ကြောင်းမောင်တော်မြို့နယ်ရဲတပ်ဖွဲ့မှူးရုံးကအတည်ပြုခဲ့ပါတယ်အခုပြစ်ခတ်မှုနဲ့ပတ်သက်လို့ကတော့အော်တိုဘာလ9ရက်နေ့ညမှာပြည်ကြားရေးဝန်ကြီးဌာနကနေသတင်းစာရှင်းလင်းပွဲလုပ်မယ်ဆိုပြီးပြည်နယ်အစိုးရဘက်ကတော့ပြောဆိုခဲ့ပါတယ်ရှင်